မတိမငြိမ်ဖြစ်နေတဲ့ရခိုင်မြောက်ပိုင်းမှာရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေအစုလိုက်အပြုံလိုက်နှုတ်ထွက်နေကြတဲ့အပေါ်အစားတို့ခံထားနိုင်ဖို့ပြည်ထောင်စုအစိုးရကကြိုးပမ်းနေပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းဒေသကရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုအစိုးရဘက်ကဆက်ပြီးထိန်းထားနိုင်ပါမလား။ကျမမိခါကဒီအပိုင်းကိုစုံစမ်းမေးမြန်းတင်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာသေးခင်ကအုပ်ချုပ်ရေးမှုတချို့ကိုအေးအေးအဖွဲနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့အရေးယူခံရတယ်ရှိနေသလိုတစ်ဖက်မှာလည်းအစိုးရရဲ့လက်ကင်ဒုတ်လိုမှတ်ယူခံရပြီးအေးအေးအဖွဲကဖမ်းဆီးစစ်ဆေးတာတွေချိန်းချောက်တာတွေခံနေရတာတွေရှိပါတယ်။ကိုယ်အသက်အန္တရာယ်ကိုကိုယ်တိုင်မကာကွယ်နိုင်တဲ့အခြေအနေတွေကြောင့်ရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုအတော်များများဟာယာရုကနေနှုတ်ထွက်ဖို့တင်ပြလာတာတွေရှိခဲ့ပါတယ်။အစိုးရဘက်ကတော့အေးအဖွဲ့ကအုပ်ချုပ်ရေးရန်တရာပြတ်စည်းဖို့ရည်ရွယ်လှုပ်ဆောင်တာတွေကြောင့်အခုလိုရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေယာရုကနေနှုတ်ထွက်တာဖြစ်တယ်လို့ဆိုပါတယ်။တက်နိုင်သမျှအုပ်ချုပ်ရေးပိုင်းမထိခိုက်ဖို့စူးစမ်းလှုပ်ဆောင်နေတယ်လို့လည်းဒီကနေ့နေပြည်တော်မှာကျင်းပပြုလုပ်တဲ့ပြည်အောင်စုအစိုးရအဖွဲ့ရဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးတင်မြင့်ကပြောဆိုလိုက်တာပါ။
အဲဒီနေရာတွေကိုကျွန်တော်တို့ကလက်လက်တဲ့နေရာတို့ပြန်လည်ပြီးတော့အစားတို့ခံထားဖို့ကျွန်တော်တို့ဆောင်ရွက်ပါတယ်။အဲရက်ွက်ကြေးရွာအုပ်ချုပ်မှုတွေဆိုရင်ကျွန်တော်တို့ဒါလက်လက်တဲ့အလျောက်လစ်လိုက်ရင်အဲ့တန်းမှာရက်ွက်ကြေးရွာရဲ့အုပ်ချုပ်ရေးဥပဒေနဲ့ခန့်ထားတယ်။အုပ်ချုပ်ရေးပြက်ပြောင်းဆိုပြီးတော့ရက်တပ်ဖွဲ့ဝင်တွေဖမ်းတယ်။ဟလာတတ်တယ်၊စခန်းတွေတိုက်တယ်၊နောက်တစ်ခါအုပ်ချုပ်ရေးအဖွဲ့တွေကိုလည်းကျွန်တော်ဖမ်းဆီးတယ်၊နှိပ်စက်တယ်ခေါ်ယူတယ်။ဆိုတော့မြို့တော်ပင်ဆိုစေကျွန်တော်တို့ရခိုင်ပြည်နယ်အစိုးရပေါ့နော်။ရခိုင်ပြည်နယ်အစိုးရကကျွန်တော်အဲနိုင်ငံတော်အစိုးရနောက်နိုင်ငံတော်သမ္မတရုံးအပါအဝင်ကြွန့်ကြားချက်နဲ့ကြည့်သူတို့ဒီအုပ်ချုပ်ရေးကိုပြန်လည်တည်ဆောက်ပါတယ်တည်ဆောက်တယ်လုံခြုံရေးကောင်းမွန်လာပြီဆိုတာနဲ့ချက်ချင်းပဲအဲအုပ်ချုပ်ရေးကိုစတိတ်ကျပြန်လည်ပြီးတော့တည်ဆောက်ပါတယ်ဒါသူရဲ့ဥပဒေနဲ့ကြည့်ပဲအဲကျွန်တော်တို့ရောက်ွက်ကြည့်အောင်အုပ်ချုပ်ရေးပြန်ဆောက်ပြီးတော့ဒါနိုင်ငံတော်အတွက်ဆောင်ရွက်ရှိဆောင်တည်ပြပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကတက်မတော်နဲ့ရက်တက်ဖွဲ့ဝင်တွေကရက်ွက်အုပ်ချုပ်ရေးမှုတချို့ကိုအဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးနေတာတွေကြောင့်မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာနှုတ်ထွက်စာတွေတင်ခဲ့တာတွေလည်းရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဥတည်မြင့်ကတော့အစိုးရအနေနဲ့မတရားဖမ်းဆီးတာမျိုးမရှိပဲပြစ်မှုကြောင့်သာအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ရက်ွက်အုပ်ချုပ်ရေးမှုတချို့ဟာအဖွဲ့နဲ့ဆက်သွယ်တာလည်းမရှိဘဲနဲ့တန်တရားနဲ့ဖမ်းဆီးတာတွေကြောင့်နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြတာတွေလည်းရှိတယ်လို့ရခိုင်ဒေသခံအချို့ကတော့ဆိုပါတယ်။အုပ်ချုပ်ရေးမှုတွေထွက်ကုန်တာကြောင့်တရားဥပဒေစိုးမိုးရေးအားနည်းသွားစေနိုင်တယ်လို့ထင်မြင်ယူဆချက်တွေရှိနေပြီးဒီလိုမတည်မငြိမ်ဖြစ်နေတဲ့အခြေအနေပေါ်မှာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးပိုင်းကိုတေချာထိန်းကျောင်းနိုင်ပါရဲ့လား။ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အင်းနုစင်ကတော့ဒီအပေါ်အခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်။ရဲရင်ရောတက်မတော်လေးရောနင်းဆက်ရင်းရင်းရောရှိနေတာပဲ။ဒါပေမဲ့ဟိုတိုက်ပွဲတွေစစ်ပွဲတွေအဆက်မပြတ်ဖြစ်နေတဲ့အချိန်မှာတော့နော်ဒီခီးတဲ့အတိုင်းပဲသတင်းတွေမှာကြည့်တဲ့အတိုင်းပဲမငြိမ်မသက်မှုတွေဟာဟိုစက္ကန့်နာရီနေ့ရက်အခုဆိုနှစ်ချီပြီးတော့ဖြစ်နေပြီဆိုတော့ဒီအနေအထားမှာအစိုးရရဲ့အာဏာဆက်ဟာပြည်သူတွေလုံခြုံမှုအတွက်အမှန်တကယ်ပဲဖြစ်ရောက်သလားမိမိတို့ရဲ့တာဝန်ထမ်းဆောင်နေကြတဲ့ဝန်ထမ်းအသီးသီးတွေပေါ်မှာရောနော်ဟိုလုံခြုံမှုပေးနိုင်သလားအစိုးရမျိုးတွေကိုတော့စမ်းသပ်ဖြစ်လို့ရပါတယ်။အဲမလုံခြုံမှုတွေဖြစ်နေတယ်ဆိုတော့ဒါဟာအစိုးရတရရဲ့ဟိုကွက်ကဲမှုနော်အာဏာရှင်ဟာတနည်းအားဖြင့်ရော့ရဲနေပြီးသော်ပြည်သူကိုလုံခြုံအောင်ကာကွယ်မှုမပေးနိုင်ဘူးလို့တော့သုံးသပ်လို့ရပါတယ
်။ရခိုင်ပြည်နယ်မှာတက်မတော်နဲ့အေးအေးတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းအုပ်ချုပ်ရေးမှုတွေကဖမ်းဆီးခံရတာတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းကြောက်တော်ရသေးတော်မြောင်းဦးနဲ့မင်းပြားဒေတာတွေမှာအုပ်ချုပ်ရေးမှုတာဝန်ကနေနှုတ်ထွက်ခွင့်ပြုဖို့စတင်ခဲ့တာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတက်မတော်နဲ့အေအေအဖွဲ့ကြားစစ်ရေးပရိပခ္ခတွေတနေ့တခြားပုံမပြင်းထန်လာနေပြီးတိုက်ခိုက်မှုတွေကမြို့ပေါ်အထိပါတိုက်ရောက်မှုတွေရှိခဲ့ပါတယ်။မြို့ပေါ်မှာလည်းဓမြတိုက်မှုတွေလူမြင်ကွင်းရှိလူတက်မှုတွေဖြစ်လာပြီးဒါဟာတရားဥပဒေစိုးမိုးရေးပြက်ပြားလာတဲ့သဘောဖြစ်တယ်လို့ဒေတာကန်အချို့ကသုံးသပ်ပြောဆိုနေကြပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။